မြန်မာနိုင်ငံပုဂံဒေသနဲ့နီပေါနိုင်ငံမှာရှိတဲ့လုံမီဒေသတွေကိုနေ့စဉ်လေရင်ခရီးစဉ်ပြေးဆွဲသွားဖို့ရှိတဲ့အကြောင်းဟိုတယ်နဲ့ခရီးသွားပြည်ထောင်စုဒုတိယဝန်ကြီးဦးတင်လက်ကမန္တလေးမှာကျင်းပတဲ့ Visit Nepal Year 2020အခမ်းအနားမှာပြောသွားပါတယ်။မြန်မာနိုင်ငံသားတွေအနေနဲ့လည်းဈေးသက်သက်သာသာနဲ့သွားရောက်လည်ပတ်နိုင်မှာဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာနေပေါ်တာမတ်ကြီးကပြောပါတယ်။အပြည့်စုံကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ကိုကောင်းဆန်ဟိန်ကပြောပြမှာပါရှင်။
ဘုရားဖျားရှင်ဖွားမြင်တော်မူတဲ့လုံမီဦးရင်ဖျားပွင့်တော်မူတဲ့ဘုရားကရာနဲ့မြမရှေးဟောင်းယဉ်ကျေးမှုနေမိဖြစ်တဲ့ပကံဒေသတွေကိုနေ့စဉ်လင်းရင်ပြေးဆွဲနိုင်ဖို့ကြိုးစားနေတယ်လို့ဟိုတယ်နှစ်ခီးသွားပြည်တော်စုဒုတိယဝန်ကြီးဦးတင်လကမန္တလေးမှာကျင်းပတဲ့ Visit Nepal Year 2020အခမ်းအနားမှာအခုလိုပြောပါရယ
်လုံမီမှာရှိတဲ့နိုင်ငံတကာလေဆိပ်ကလာမယ့်မေလမှာစပြီးဟို operation နဲ့ပေါ့စဖွင့်မယ်လို့ကျွန်တော်သိရပါတယ်အဲ့တော့အဲ့လိုသိရလို့ဒီလုံမီနဲ့ပကံကြားထဲမှာdirect flight တွေရှိလာမှာဆိုရင်ဗုဒ္ဓဂါယကိုစိတ်ဝင်စားတဲ့ကျွန်တော်မြန်မာပြည်သားတွေအနေနဲ့ဒီဗုဒ္ဓဂါယလိုပဲဒီကျွန်တော်ဗုဒ္ဓဘုရားရှင်ရဲ့မွေးရမြည်ဖြစ်တဲ့လုံပဏီကိုလည်းသွားရောက်လဲပတ်ဖို့အလားအလာပိုကောင်းလာလို့ပိုလည်းအဆင်ပြေလာနိုင်မယ်လို့ကျွန်တော်ယူဆပါတယ်အဲတော့ဖြစ်နိုင်ကျွန်တော်တို့ကအောက်တိုဘာမှာဖော်ဆောင်မဲ့ဒီ Angkor Wat ဘဂန်အဲ့ဒီလမ်းကြောင်းကနေကျွန်တော်ဘဂန်လုံပင်ပြီပေါ့နော်အဲ့လမ်းကြောင်းပါကျွန်တော်တို့တို့ချက်ဆောင်ဖို့ပြင်ဆင်နေပါတယ
်ဖေဖော်ဝါရီလ22ရက်နေ့ကမန္တလေးမှာကျင်းပတဲ့နေပေါ်ခီးသွားနေ2020နှစ်အခမ်းအနားမှာတော့မြန်မာနိုင်ငံဆိုင်ရာနေပေါ်တပ်မတ်ကြီးဖေဦးဒက်စ်ကဒီနေ့အတွင်းနေပေါ်နိုင်ငံကိုဈေးတက်တက်တောင်းနဲ့လာရောက်လည်ပတ်နိုင်တယ်ဆိုပြီးအခုလိုပြောပါတယ
်နိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်က1985ခုနှစ်မှာသူခတ်တမတူမှာနေခဲ့တုန်းကရေးခဲ့တဲ့နေပေါ်ကိုသွားလည်အောင်ဆိုတဲ့စာအုပ်ထဲမှာ Let's Visit Nepal လို့ရေးခဲ့ပူပါတယ်လွန်ခဲ့တဲ့နှစ်ပေါင်း35နှစ်ခန့်ကနိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ပြောခဲ့ဦးသလိုအခုလဲကျွန်တော်ကလုံပဏီနဲ့နေပေါ်ကိုသွားလည်ကြရအောင်လို့ပြောလိုပါတယ
်မြန်မာနိုင်ငံမှာလက်ရှိနေပေါ်နယ်ပေါ်ခေါရခါလူမျိုးနှစ်သိန်းဝန်းကျင်နေထိုင်လျက်ရှိပြီးအများအပြားတမောဒေသတွေဖြစ်တဲ့မကြီးနာ၊မိုကု၊ပြူးလင်ဒေသတဝိုင်းဒီထိုင်လျက်ရှိပါလေ။မြန်မာနိုင်ငံမှာရှိတဲ့ခေါရခါလူမျိုးတွေရဲ့ရိုးရာဓလေ့တွေကိုလည်းလည်ရောက်လေ့လာစီခြင်းတယ်လို့ဆိုလာသူကခေါရခါလူမျိုးစာရေးဆရာချိန်မြေမောင်တေတွန်းမှာ
မြစ်ချင်းလိုနေရာမှာဆိုလို့ရှိရင်ဒီနေ့တိုင်းထင်ရှားနေတာစီတာပူရာမာပူဆိုတဲ့နာမည်လေးတွေရှိပါတယ်တကယ်တကယ်တချို့ကဒါကကချင်နာမည်လို့ထင်ရတယ်မဟုတ်ဘူးခင်ဗျအဲ့ဒါဂေါ်ရခနာမည်ဖြစ်ပါတယ်ဂေါ်ရခနေနေထိုင်ခဲ့တာဖြစ်တဲ့အတွက်ဒါစီတာပူရာမာပူရာမာမြို့တီတာမြို့ပေါ့လေနော်ရာမာစီတာဆိုတာတီတာကိုခေါ်တာပါအဲ့တော့ဟိုဂေါ်ရခနာမည်လေးတွေနဲ့ထင်ရှားလျက်ရှိပါတယ်အဲ့ဒီရွာလေးတွေသွားလေ့လာမယ်ဆိုလို့ရှိရင်လည်းဂေါ်ရခရွာရင်းစိမှုတွေဒီနေ့တိုင်းတွေ့နိုင်စေဖြစ်ပါတယ်ခင်ဗျ
ဖေဖော်ဝါရီလ22ရက်နေ့ကမန္တလေးမှာကျင်းပတဲ့နေပေါ်ခီးသွားနေ2020နှစ်အခမ်းအနားကိုတော့ဒီဘောတယုံနဲ့မဲတိုင်းဒေသကြီးကုန်တယ်မြန်နဲ့စက်မှုလက်မှုလုပ်ငန်းရှင်များအသင်းတို့ပူးပေါင်းကျင်းပကြတာပါမြန်မာနိုင်ငံနဲ့နေပေါ်နိုင်ငံနှစ်နိုင်ငံတတမန်ဆက်တမ်းရေးရာဆိုရင်နှစ်ပေါင်း60ရှိပြီဖြစ်ပါတယ်မြန်မာနိုင်ငံလွတ်လပ်ရေးရာပြီး1949ခုနှစ်ကစလို့နေပေါ်ကောင်စစ်ဝင်ရုံးကိုရန်ကုန်မှာစတင်ဖွင့်လှစ်ခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ